လက်ကဘာဘော်ကိုလူမပါတဲ့အာကာသရင်ဆင်းသက်နိုင်ဖို့မနစ်ကကြိုးစားတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခုနှစ်2020ခုနှစ်အတွင်းမှာဆင်းသက်နိုင်ဖို့ထပ်မံကြိုးစားသွားမယ်လို့အိန္ဒိယအာကာသအစီအစဉ်အကြီးအကဲကဗုဒ္ဓဘာသာပြောကြားလိုက်ပါတယ်။လက်မျက်နှာပြင်ပေါ်ကိုချန္ဒရာယန်3အမျိုးအစားအာကာသရင်အစဉ်ပြေချောမွေ့စွာဆင်းသက်နိုင်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီလို့အိန္ဒိယအာကာသသုတေသနဌာနအကြီးအကဲ K Sivan ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။အခုနှစ်မကုန်ခင်မှာလက်မျက်နှာပြင်ပေါ်ကိုဆင်းသက်နိုင်ဖို့ကြိုးစားမှဖြစ်ပေမဲ့နောက်နှစ်ထဲရောက်အောင်ရောက်သွားနိုင်တယ်လို့လည်းမစ္စတာရှီဗန်ကပြောပါတယ်။ဒါပေမဲ့အာနာပိုင်နေအနေနဲ့နိုဝင်ဘာလလောက်မှာဆင်းသက်နိုင်ဖို့အကြမ်းဖျင်းစီစဉ်ဆောင်ရွက်နေတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အိန္ဒိယဟာရုရှား၊အမေရိကန်နဲ့တရုတ်နိုင်ငံတို့ပြီးရင်လကိုဘောကိုဆင်းသက်နိုင်တဲ့လေးနိုင်ငံမြောက်ဖြစ်လာုံနဲ့မကဘဲအကုန်ကျသက်သာစွာနဲ့အာကာသကိုတွားရောက်နိုင်တဲ့အင်အားကြီးနိုင်ငံဖြစ်လာဖို့ကြိုးစားဆောင်ရွက်နေတာပါ။မနစ်စတေမာလာကလွတ်တင်လိုက်တဲ့ Chandrayaan 2အမျိုးသားအာကာသယာဉ်ကတော့လက်မျက်နှာပြင်ပေါ်ကိုပြက်ကျပျက်စီးသွားခဲ့ပါတယ်။ဒါပြင်အိန္ဒိယဟာ2022ခုနှစ်မှာလက်ကဘာပေါ်ကိုလူပါတဲ့အာကာသယာဉ်ခြေလွတ်နိုင်ရေးစီစဉ်နေတာမှာအဲ့ဒီအစီအစဉ်မှာပါဝင်တဲ့အာကာသယာဉ်မူလောင်၄ဦးကအခုချိန်မှာရုရှားနိုင်ငံမှာတင်နန်းတက်နေကြတယ်လို့ဆိုပါတယ်။